တော်ရရှင်တို့ခုနဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ဂျွန်လ30ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 kHz 9239၊လိုင်းနိုမီတာ40 kHz 9433နဲ့လိုင်းနိုမီတာ50 kHz 9999အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်အရင်ဆုံးနားဆင်ကြရမှာကတော်တာရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများအစီအစဉ်နဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်ဒီနောက်မှာတော့
ကျွန်တော်တို့ငယ်ချင်းတုန်းကတချင်းတပုတ်ကြားဘူးတယ်ဗမာပြည်မှာပါတီတွေကများတရှိခိုင်နိုင်ပါမလားစသဖြင့်ဖြစ်ပါတယ်
ဆရာမောင်စွမ်းဤပြောပြမယ်တက်ကြီးစကားအစီအစဉ်မှာနားဆင်ကြရမှာပါဒီအစီအစဉ်တွေကမှအခုရင်ဆုံးတော့တောဒရှင်တွေရဲ့စာတွေကိုပြန်ကြားပေးမယ်မြမပြည်ကပေးစာများကဏ္ဍဖြစ်ပါတယ်မယေးတနာကျော်ကအစီအစဉ်တင်ဆက်ထားပါရရှင
်မင်္ဂလာပါရှင်ဒီလိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်ကိုလည်းဖျော်ဖြေပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေတချို့တွေကလည်းမင်းမြန်လာကြတာတွေကိုအရင်ပြောပြသွားချင်ပါတယ်ရှင်။ Happy Ku ဆိုတဲ့အီးမေးလ်နဲ့တော်ရရှင်တယောက်ကVOA ကအကောင်းဆုံးသတင်းဌာနဖြစ်ပါတယ်။ကဘာတလွားကသတင်းတွေ VOA ကတဆင့်သိနေရလို့ကျေးဇူးတင်ပါတယ်။ဆိုပြီးတော့ကျေးဇူးတင်ကြောင်းစာရေးလာပါတယ်ရှင်။ဒါနဲ့ VOA ကိုဝေဖန်အကြံပေးစာရေးပို့လာတဲ့သောရရှင်တယောက်ရဲ့အစာကိုဆက်ပြီးတော့ဖော်ပြပေးရမယ်ဆိုတော့ကိုကိုဆိုတဲ့သောရရှင်ရဲ့အစာကိုဖော်ပြပေးချင်ပါတယ်။ကဘာဖလားဘလုံးပြန်ပွဲတွေရုပ်မြင်သံကြားကနေပြီးတော့တိုက်ရိုက်ပြသနေတာမလို့မြန်မာနိုင်ငံကသောရရှင်တွေရောဒီမြန်မာနိုင်ငံပြင်ပရောက်နေတဲ့ဘောလုံးချစ်တဲ့သောရရှင်တွေအားလုံးရောဒီကမ္ဘာဖလားဘောလုံးပွဲတွေကိုအားလုံးစိတ်ဝင်တစားနဲ့စောင့်ကြည့်နေကြမယ်လို့ထင်ပါတယ်နော်မြန်မာနိုင်ငံကသတင်းချန်နယ်တွေမှာလည်းဒီဘောလုံးပွဲတွေအကြောင်းတော်တော်များများရေးသားနေကြတာတွေ့ရပါတယ်ရှင်ဒီမှာဒီသောရရှင်ကဒီဘောလုံးပွဲသတင်းကြေညာတာနဲ့ပတ်သက်ပြီးတော့ပြောထားတာပါဒီသောရရှင်ကယူရိုဂွိုင်းဆိုတဲ့ဒီနိုင်ငံရဲ့စလုံးပေါင်းတောင်အမေရိကတိုက်ကနိုင်ငံရဲ့စလုံးပေါင်းကိုယူရိုဂွိုင်းဆိုပြီးတော့အတန်ထွက်နေတာကြားရပါတယ်တဲ့URAGUAY Uruguay ဆိုတဲ့နိုင်ငံရဲ့အတန်ထွက်က Uruguay ဖြစ်ပါတယ်။ Uruguay မဟုတ်ပါဘူး။ Uruguay လည်းမဟုတ်ပါဘူးတဲ့။ဒီသောရရှင်ကအကြံပြုတာပါ။ VOA အတန်နှင့်သတင်းဌာနအနေနဲ့နိုင်ငံတကာအနီးတူအတန်လွှင့်နဲ့အတန်ဖတ်တဲ့အခါမှာမှန်မှန်ကန်ကန်ဖြစ်စေခြင်းလို့စေနာနဲ့အကြံပြုတာဖြစ်ပါတယ်တဲ့။အမားကအကြီးကြီးမားမားမဟုတ်ဘူးဆိုပေမဲ့လည်းမှန်ကန်ရင်ကောင်းတာပေါ့ဆိုပြီးတော့ညွှန်ပြထားပါတယ်ရှင်။သူကဒီ internet ပေါ်ကအတန်ထွက်ပြတဲ့ website တွေမှာရောWorld Cup ဒီကမ္ဘာဖလားကိုတိုက်ရိုက်ထုတ်လွှင့်ပြသသူတွေကြေညာတဲ့သတင်းသံတွေရောသူကြားပြီးတော့မှဒီအခုလိုမျိုးအမှားပြင်ဆင်ပေးတာပါဆိုပြီးတော့ဒီသောရရှင်ကိုကိုရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA အကြီးတန်း Editor လည်းဖြစ်နောက်ပြီးတော့ကိုရိုင်းလည်းသမိုင်းပညာရှင်ဖြစ်တဲ့ဦးကျော်စံတာကတိုက်ရိုက်ဖြစ်ကြားပေးထားပါတယ်နော
်ဟုတ်ကဲ့ပါခင်ဗျာလက်တင်အမေရိကတိုက်သားတွေကိုနိုင်ကသူတို့နိုင်ငံကိုဥရုဂွိုင်းလို့အသံထွက်ကြပါတယ်ဒါကြောင့်မြန်မာနိုင်ငံမှာကျောင်းသုံးစာအုပ်ပြဋ္ဌာန်းရေးကော်မတီကပညာရှင်တွေဟာဟိုရုံကရာဥရုဂွိုင်းဆိုတဲ့စကားကိုဥရုဂွေးလို့ရေးခဲ့ကြတာပူပြီးသင့်တော်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ Guay ဆိုတဲ့အသံထွက်ဟာမြန်မာလူစာနဲ့ရေးသားလို့မရတဲ့အသံထွက်ဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါအခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံတာကြီး။ဒီတော်ရရှင်လည်းအခုဖြေကိုကျင့်နေမယ်လို့မျှော်လင့်ပါတယ်နော်။ဒီဥရုဂွေးနိုင်ငံမှာမဟုတ်ပဲနဲ့ခြားနိုင်ငံတွေလည်းသူတို့ရဲ့မူရင်းအသံထွက်ပုံနဲ့ဒီကျွန်တော်တို့မြန်မာလူလေးယူလေးသိန်းနဲ့ပြန်ပြီးတော့ပြုပြင်ပြောင်းလဲထားတဲ့အသံနည်းနည်းကွာခြားတာတွေအများကြီးရှိပါတယ်နော်။အခုလိုမျိုးတေချာဂယုတဆိုင်နားထောင်ပြီးတော့အကြံပြုလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ VOA ကိုစာရေးလာကြတဲ့သောရရှင်တွေထဲမှာနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ဒါမှမဟုတ်လဲနေထိုင်ခြင်းလျာပွားရဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်တဲ့အခြေအနေတွေပေါ်မှာကိုယ့်ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါ။ဒီမှာမြန်မာနိုင်ငံကဥပဒေနဲ့ပတ်သက်ပြီးတော့ပြောချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့
ဥပဒေဆိုတာလူတိုင်းအတွက်ပါအရာရှိတွေအတွက်ကာကွယ်ပေးဖို့အကျိုးဆောင်ပေးဖို့အတွက်လောက်တာလားပြည်သူတွေခံစားနေရတဲ့လက်မြေသိမ်းယူခြင်းအတွက်အခုချိန်ထိလစ်လျူရှုထားနေစေဖြစ်ပါတယ်ဥပဒေတစ်ခုကိုမလိုက်နာမဆောင်ရွက်နိုင်ဘူးဆိုရင်ကျွန်တော်တို့နိုင်ငံမှာဥပဒေဆိုတာမရှိတာပဲကောင်းပါတယ
် ဥပဒေရှိပေမဲ့ဥပဒေကိုမလိုက်နာတာဟာဥပဒေမရှိတာနဲ့မခြားပါဘူးဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။ Thunderstorm ဆိုတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့နိုင်ငံတကာမှာမျက်မှောက်ရေးရာကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုသုံးသပ်ပြလာပါတယ်။အီရတ်နိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေအကြောင်းနဲ့သောရရှင်နေသိမဲ့ထင်ပါတယ်နော်။ဒီအကြောင်းအရာကသတင်းတွေမှာလည်းတော်တော်များများနေရာယူထားတာဖြစ်ပါတယ
်။ American အခွန်ထမ်းပြည်သူတွေရဲ့ငွေတွေဟာမိမိတိုင်းပြည်ရဲ့အခြေခံပြည်သူတွေလိုအပ်ချက်ကိုတီတီရောက်ရောက်မဖြစ်စီနိုင်ခဲ့ပါဘူး။နှစ်ပေါင်းများစွာတိုင်းပြည်စီးပွားရေးကျဆင်းနေတာကနေနလန်ထူယုံမဲ့ရှိပါသေးတယ်။ဒီပြဿနာထောင်ချောက်တဲ့ကယုံကန်နေရတုံးပါပဲ။တကယ်တမ်းအီရတ်နိုင်ငံဟာလေလူမျိုးရေးဘာသာရေးဂိုင်းကနအစွန်းရောက်အကြမ်းဖက်မှုတွေအမျိုးမျိုးကွဲပြားနေပြီးထင်ရှားဆိုင်နေကြတာပါ။ဒါဟာအမေရိကန်အတွက်တော့ knocking process ပါပဲ။အခုလဲအီရတ်အစ္စလာမစ်အစွန်းရောက်အကြမ်းဖက်သမားတွေကိုဟန်တားဖို့စစ်စည်းကုန်ကြရအောင်မဲ့ပြင်အရက်သားမတော်တဆတည်ဆုံးတာတွေထိခိုက်ပျက်စီးတာတွေအတွက်ပြန်ပြီးကုန်ကြရအောင်မာဆိုတော့လဲပြီးသားတည်လိုက်ဖို့ကောင်းနေပါပြီအခုစီရေးအကူအတွက်လက်ရှိအီရတ်အစိုးရကအကူအညီတောင်းခံလာမှသာလျှင်ကူညီရပါမယ်စီရေးရည်မှန်းချက်တွေကိုလည်းအလွဲမှမဖြစ်စေဘူးနဲ့ပျက်စီးဆုံးရှုံးမှုနည်းနိုင်သမျှနည်းရပါမယ်လို့အကြံပြုလိုက်ပါတယ
်ဒါကတော့အမေရိကန်နဲ့ဒီအီရတ်အဆက်ဆံရေးနဲ့ပတ်သက်ပြီးတော့သူကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးပြလာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာကျွန်မဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်ရှင်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့အနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးပါမယ်။ဒီတစ်ပတ်ဖြောပြပေးဖို့ရွေးချယ်ထားတဲ့သတင်းလေးကတော့ Billboard ရဲ့ Hot အဖြစ်ဆုံးတေးနံပါတ်100စီးရင်းထဲမှာနံပါတ်1ကိုရောက်နေတဲ့သတင်းပဲဖြစ်ပါတယ်။ Ariana Grande နဲ့အတူ Iggy Azalea အားဖြင့်တည်ဆူထားတဲ့ Problem ဆိုတဲ့သတင်းလေးနဲ့တင်ဆက်ပေးချင်တာပါ။အဲ့ဒီသတင်းမှာပါဝင်ပြီးတော့အားဖြင့်တည်ဆူပေးထားတဲ့ Iggy Azalea ရဲ့ Fancy ဆိုတဲ့သတင်းကတော့လောလောဆယ် Hot Day နံပါတ်100စီးရင်းမှာထိတ်ဆုံးနံပါတ်1နေရာမှာရှိနေတဲ့သတင်းပဲဖြစ်ပါတယ်။အဲ့ဒီ Fancy ဆိုတဲ့သတင်းလေးကိုတော့သရရှင်တွေကိုတင်ဆက်ပေးသွားပြီမလို့ဒီဘက်တော့နံပါတ်1နေရာကိုရောက်နေတဲ့ Problem ဆိုတဲ့သတင်းလေးထုတ်လွှင့်ပေးလိုက်ပါရစေ။အားလုံးခံစားနားဆင်နိုင်ကြပါစေနော်။Siggy Iggs, they got one more problem with you, girl. Hey. Ariana Grande နဲ့ Iggy Azalea တို့တည်ဆူထားတဲ့ Problem ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။သောရရှင်ရဲ့အချင်းချင်းမြတ်တာတီလက်ဆောင်ပေးပို့လာတဲ့မြမသချင်းလေးတစ်ပုဒ်ကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးသွားဦးမှာဖြစ်ပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအရင်ဆုံးပြောပြပေးချင်ပါတယ်။အကြောင်းအရာကတော့ဒီလိုပါ။အကိုရောရေးဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မြမနိုင်ငံမှာယာရုကြီးကြီးတွေပခုံးပေါ်တက်ထားတဲ့ Custom အကောက်ခွန်ကဦးလေးကြီးတွေအကြောင်းဒီလိုအကြံပြုချင်ပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ်။
ဝေဘာနာတော့မဟုတ်ပါဘူးခင်ဗျာတနာညာတာတဲ့စိတ်လေးထားစီချင်တာပါခြောက်စားတဲ့ခေတ်လေကုန်နေသင့်ပါပြီဟောက်စားတဲ့ခေတ်လေပြောင်းလဲနေပါပြီ အထွက်တောင်းအဝင်တစ်ဆယ်နဲ့တောင်းတောင်းနေလိုက်တာတိုက်တွေလည်းဖြစ်ကုန်ပြီကားတွေလည်းဖြစ်ကုန်ပြီဒီကြားထဲလာသေးတယ်မင်းသုံးနှစ်လောက်နေလာတာတစ်ဆယ်မနေဘူးလားတဲ့ဟုတ်ကဲ့ခင်ဗျာမနေပါဘူးတစ်ဆယ်ဆိုရင်လည်းကျွန်တော်တို့အတွက်အိုဗာတိုင်း၃နာရီလောက်နှစ်ဖူးကချွေချေမကြအောင်လုပ်ရပါတယ်အငိမ့်သားလေးအေးပိစက်အောက်မှာထိုင်တယောက်လာတစ်ဆယ်တောင်းနဲ့ဥလေးတို့လောက်တော့ကျွန်တော်တို့ဘဝတွေကမလွယ်ပါဘူးဒါတောင်းဆရာကျွန်တော်လူတွေလုပ်ပေးပါအောင်သမီးလူတွေလုပ်ပေးပါဆိုတာလေးတွေကအင်္ဂမိမသဘောကျစရာဘေးပေါဝင်ဝင်လေးတခုပါအဲ့တော့ကျွန်တော်တို့ပေးတဲ့တစ်ဆယ်ကမနှဲပါဘူးဦးလေးကတ်စတမ်ကြီးရဲ့
နိုင်ငံသားမှာပေးမယ်အလုပ်လုပ်ပြီးပြန်လာရတဲ့တာမန်လူတန်းစားအတွက်ဒေါ်လာ10ဆိုတဲ့ငွေကလည်းမနှဲပါဘူးဆိုပြီးတော့ဒေါ်လာရှင်ရင်ဖွင့်ရေးသားလာတာဖြစ်ပါတယ်ဒေါ်လာရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာပဲရက်ချင်ပါတယ်နော်တည်တောင်းလာတဲ့ဒေါ်လာရှင်တွေအတွက်နောက်ပိုင်းမှာမြန်မာတခြင်းလေးတစ်ခုထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်အခုတော့တေးတောင်းလာတဲ့သရရှင်တွေအတွက်တခြင်းလေးဆက်ပြီးထုတ်လွှင့်ပေးသွားပါမယ်။ဇဂိုင်းတိုင်းတမူးခရိုင်ခမ်းပတ်မြို့အမှတ်3ရပ်ကွက်မှာနေပါတယ်ဆိုတဲ့ချင်းတိုင်းရင်သားမတ်ငိုင်လင်းကတော့သူကအခုလောလောဆယ်ပြည်ပရောက်နေတာပါတဲ့။အခုတခြင်းတောင်းတာကလည်းပထမဦးဆုံးအချိန်မှာကျွန်တော်ကမြန်မာပြည်မှာစားဝတ်နေရေးစီးပွားရေးအခက်အခဲတွေကြောင့်ပြည်ပကိုသွားပြီးတော့ဝန်းစားရှာနေတဲ့သူပါမိဘညီကိုမောင်နှမအသားသမီးတွေကိုနေစင်နဲ့အမျှလွှမ်းနေရပါတယ်လွှမ်းရေးထက်အဝန်ရေးကခက်လို့ပြည်ပရောက်နေတာဖြစ်ပြီးတော့နှစ်တွေလဲကြာလှပါပြီကျွန်တော်လိုပဲမြန်မာပြည်သူမိသားတွေလည်းပြည်ပရောက်နေကြတာအများကြီးရှိရယ်ဆိုတာလည်းသိပါတယ်မြန်မာပြည်ကမိသားစုတငယ်ချင်းတွေကိုလည်းအမြဲတမ်းသတိရနေပါတယ်ဆိုပြီးတော့သူရဲ့တားငယ်လေးလေးနှစ်ပြည့်မွေးနေ့အတွက်ပါဆိုပြီးတော့ဒီဇွန်လအစပိုင်းမှာမြစ်တာဒေးလက်ဆောင်တပုတ်ပါလာပါတယ်ရှင်။အချိန်ကလည်းဒီလောက်ပဲရလို့ဒီသောရရှင်တယောက်ရဲ့တီတောင်းစာနဲ့ပဲကျင်းနေပါနော်။ဒီတစ်ပတ်တော့ဆိုတေးသီဆိုထားတဲ့တခြင်းလေးတပုတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်။ဆိုတေးရဲ့ဒုတိယမြောက်ဒေးအယ်ဘမ်နဲ့ကမင်းတယောက်ကိုသာဆိုတဲ့တခြင်းလေးကိုတီတောင်းတဲ့သောရရှင်တွေက VOA တစ်ချစ်သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ကြပါဦးနော်။ဆိုထားတဲ့မင်းတယောက်ကသာဆိုတဲ့သချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းရီနေညာဝိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာ မြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။你们是我偏大的批评人家比那个一边那里面他对人没微笑那个白菜脸那面里比较高高那么不是那么面他会打马背那地要哭背那七八背那飘泪那一马背
မဲတနာကျစီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့တကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပါရစေဦးအောင်မင်းတို့မဟုတ်ကျိုးရမ်းပေါ်လမ်းလျှောက်တဲ့ငញ្ញမ်းရေးသမားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်စီစဉ်သူဦးစီတောအောင်မင်းနဲ့အတူမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့အပတ်ကသူတူချာချာစိတ်ဝင်စားဖို့ကောင်းတဲ့ပုံကိုရေးကြေညာချက်တစ်စောင်ထွက်ပေါ်လာပါတယ်သမရယုံဝန်ကြီးလည်းဖြစ်လက်ရှိလက်နက်ကန်တိုင်းသားအဖွဲ့တွေနဲ့ငញ្ញမ်းရေးတိဆောက်ရမှာအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတဲ့ငញ្ញမ်းရေးစင်တာရဲ့အကြီးအကဲလေးဖြစ်တဲ့ဝင်းကြီးဦးအောင်မင်းရဲ့ကျွန်တော်ဤတောင်းပန်စကားလို့နာမည်ပေးထားတဲ့ကြေညာချက်ပါဝင်းကြီးဦးအောင်မင်းဘာတွေတောင်းပန်ထားသလဲခုလိုတောင်းပန်မှုဖြစ်လာရတဲ့အကြောင်းကဘာလဲဒီတောင်းပန်ရမှုနောက်ွယ်မှာဘာအကြောင်းချက်တွေရှိနေသလဲမြမငញ្ញမ်းရေးခီးစဉ်ဘယ်ကိုဥတည်သွားနေသလဲဆိုတာဆွေးနွေးတင်ပြသွားပါမယ
်ဦးအောင်မင်းရဲ့တောင်းပန်စကားမှာတော့သူဟာ1968ခုနှစ်ကလေးကတက်သေးဝင်ခဲ့တယ်2002ခုနှစ်အထိ35နှစ်ကြာတာဝန်ထမ်းဆောင်ခဲ့တယ်။1983ခုနှစ်မှာသူရဲကောင်းမှတ်တမ်းဝင်အဖြစ်ချီးမြှင့်ခံရတယ်။တိုင်းမှုတက်မမှုအစဉ်အထိတာဝန်ထမ်းဆောင်ခဲ့တယ်။တက်မတော်တာဝန်ထမ်းဆောင်စဉ်တစ္ဆာဒိတ်ထန်လေးချက်ကိုဥထိပ်ပန်ဆင်ပြီးတာဝန်ကျေပွန်အောင်ထမ်းဆောင်ခဲ့တယ်။တာဝန်ထမ်းဆောင်စဉ်ကာလအတွင်းနိုင်ငံတော်ပြည်သူတက်မတော်နဲ့တက်မတော်သားတွေပေါ်တစ္ဆာဖောက်ခဲ့ခြင်းမရှိသလိုနောင်လဲတစ္ဆာဖောက်မှာမဟုတ်ဘူးလို့ဖော်ပြထားတာပါ။စပီးဦးအောင်မင်းက UMFCCI အခမ်းအနားမှာသူပြောခဲ့တဲ့စကားနဲ့ပတ်သက်လို့တက်မတော်သားတွေတက်မတော်ကအငိမ့်စားယူထားတဲ့ဆရာသမားတွေမိသားစုဝင်တွေစိတ်အနှောက်ယှက်ဖြစ်ရတယ်ဆိုတာသိရလို့အနှုအညွတ်တောင်းပန်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်မှာဆောင်ရွက်နိုင်တာမှန်သမျှအစွမ်းကုန်စူးစမ်းပြီးဆောင်ရွက်သွားမယ်လို့ကတိပြုပါတယ်ဆိုပြီးပြောသွားတာပါ UMFCCI ကုန်သည်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်မှလုပ်တဲ့ဟောပြောပွဲတစ်ခုမှာဝင်းကြီးဦးအောင်မင်းကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့စစ်ပွဲဟာတိုင်းရင်းသားညီအကိုအချင်းချင်းတိုက်ခိုက်ကြတာဖြစ်လို့ဒီလိုစစ်ပွဲတွေကနေစစ်ဖက်ဆိုင်ရာစွမ်းရည်နဲ့ရဲစွမ်းတပ်တည်ဆိုင်ရာအမြင့်ဆုံးစုတစိတ်တွေဖြစ်တဲ့သူရဘွဲ့တွေတိဟသူရဘွဲ့တွေပေးဖို့မလိုပါဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ
်။ဝင်းကြီးဦးအောင်မင်းပြောခဲ့တဲ့စကားတွေကိုအသေးချာပြန်စင်းစားသုံးသပ်ကြည့်ရင်သူထက်အောင်မှန်နေတာတွေ့နိုင်ပါတယ်။လက်ရှိဖြစ်ပွားနေတာဟာကိုတိုင်းရင်းသားညီအကိုအချင်းချင်းတပ်ဖြတ်ကြတဲ့စစ်ပွဲလို့နားလည်လိုက်ရင်သူတို့စိတ်တွေနဲ့ဂုံပြုတ်ချီးမြှောက်ဖို့မလိုဘူးဆိုတာကိုလည်းလက်ခံကြရမှာဖြစ်ပါတယ်။ဒါပေမဲ့ဒီစကလုံးအပြောအဆိုကိုပြည်တွင်းစစ်ပွဲမှာအသက်ပေးသွားတဲ့တပ်မတော်သားတွေရဲ့မိသားစုဝင်တွေကိုလည်းအင်ကပေးဆက်ရသူတွေနဲ့သူတို့မိသားစုဝင်တွေမစေဘဲသူတို့စိတ်စုခုရရှိသူတွေဘလို့မှလက်ခံနိုင်ကြမှာမဟုတ်ပါဘူး။အဲဒီလိုလက်ခံလိုက်ရင်အသက်ပေးခဲ့တာကိုလည်းအင်ကစွန့်လွတ်ခဲ့တာသေမှမကြောက်ဘဲသက်စွန့်ဆံပြားရွရွချွညွန်တိုက်ခိုက်ခဲ့တာတွေအလကားအချီးနီးတန်ဖိုးမဲ့ဖြစ်သွားမှာကြောက်ဖြစ်ပါတယ်တကယ်တော့မြန်မာပြည်မှာပြည်တွင်းစစ်ဖြစ်ပြီးနောက်ပိုင်းဒီပြည်တွင်းစစ်တက်ဆိုးရှည်အောင်လုပ်ခဲ့ကြသူတွေဟာဆရာနာရှင်တွေဖြစ်ပါတယ်တပ်မတော်နဲ့တပ်မတော်သားတွေကိုဆရာနာရှင်စနစ်အောင်တွတ်သွင်းပြီးကိုတိုင်းရင်းသားညီကိုအချင်းချင်းစိုက်ကြဖြတ်ကြတဲ့စစ်ပွဲကြီးကို ရှေးကြောင်လုတ်ခဲ့ကြတာဖြစ်ပါတယ်တတ်မှုတတ်သားတတ်မတော်သားတွေကတော့ဒီဆရာနာရှင်စနစ်ကြီးရဲ့တရားခံနေဘဝပြန်ပြီးဆွဲခံနေဘဝကြာရောက်ခဲ့ကြရတာပါကိုယ့်အသက်ကိုယ့်ဘဝတစ်ခုလုံးကိုမှန်ကန်မှုမရှိတဲ့မှားယွင်းဖောက်ပြန်တဲ့ဆရာနာရှင်တွေကိုပေးဆက်ခဲ့ရပါလားဆိုတာကိုလက်ခံလိုက်ရင်တတ်မတော်သားအလုံးသူတို့ဝိညာဉ်ပျောက်ဆုံးတယ်လို့ခံစားကြရပါလိမ့်မယ်ဒီခါသီးတဲ့အမှန်တရားဘယ်လိုမှလက်ခံနိုင်ကြမှာမဟုတ်ပါဘူးအကောင်းဆုံးကတော့ညီကိုချင်းသက်ဖြတ်တဲ့ပြည်တွင်းစစ်ရက်စဲအောင်ညဉ့်ညံ့ရရအောင်လုပ်ဖို့နဲ့တပ်မတော်သားတွေကိုဆရာနာရှင်စနစ်ဆူအောက်ကနေဆွဲထုတ်ဖို့ပါပဲ
လက်ရှိဝင်းကြီးဦးအောင်မင်းအကောင့်ထဲပေါ်နေတဲ့ညဉ့်ညံ့ရလုပ်ငန်းစဉ်တိတ်ပြီးလွယ်ကူတာတော့မဟုတ်ပါဘူးသူ့ရဲ့ပထမဦးဆုံးအလုပ်ကတော့လက်ရှိစစ်ဘုတ်ချုပ်တွေညဉ့်ညံ့ရနဲ့ပတ်သက်လို့နားလည်လက်ခံလာအောင်တိုင်းရင်းသားတွေရဲ့လူအင်ဆန္ဒတွေကိုနားလည်သဘောပေါက်လာအောင်စီယုံရှင်းပြရတဲ့အလုပ်ပါဆရာနာရှင်စနစ်အောက်ထက်တန်းလာခဲ့သူတွေမို့ပြည်တွင်းစစ်ပွဲကြောင့်ဩဇာအာဏာရနေသူတွေမှုစစ်ဗိုလ်ချုပ်တွေကိုနားလည်အောင်စီယုံပြောဆိုရတာခက်လဲအတော်ခက်ခဲပါတယ်။တခြားတစ်ဖက်မှာတော့ဗမာဆိုရင်ဗမာစစ်တပ်ဆိုရင်အယုံအကြည်မရှိတဲ့လက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေနားလည်လာအောင်လုပ်ရတာလည်းမလွယ်ကူပါဘူး။တိုင်းရင်းသားခေါင်းဆောင်တွေကြားထဲမှာလည်းဗမာတွေကိုဗမာစစ်တပ်ကိုရိုးရိုးသားသားမယုံကြည်သူတွေရှိတယ်လို့ပြည်တွင်းစစ်ကြောင့်ကိုကြိုးစည်းပွားဖြစ်ထွန်းနေသူတွေကလည်းအပြစ်ခက်ရက်စဲရေးငင်းငင်းရစ်ကိုတိတ်ပြီးလူလာကြတာတော့မဟုတ်ပါဘူးဒါကိုနားလည်မှုရအောင်အပြစ်ခက်ရစဲရေးဖြစ်လာအောင်ငင်းငင်းရစ်ဆွေးနွေးပွဲကြီးတွေပေါ်ပေါက်လာအောင်ခက်ခက်ခဲခဲစ조사နေတာတွေ့ရပါတယ်လက်တလောဝင်းကြီးဦးအောင်မင်းအဓိကကြုံတွေ့နေရတဲ့စိန်ခေါ်မှုကတော့ငင်းငင်းရစ်လုပ်ငန်းစဉ်ကိုနိုင်ငံရေးဇက်သွင်းကြတဲ့ကိစ္စပါအတိုက်ခံအင်အားစုတချို့အာဏာလက်ရှိတဲ့ကအုပ်စုတချို့နဲ့တိုင်းရင်းသားခေါင်းဆောင်တချို့ဟာလက်ရှိဦးအောင်မင်းတို့조사အကောင့်ထဲပေါ်နေတဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရက်စာချုပ်လက်မှတ်ရေးထိုးဖြစ်သွားရင်သမရဦးသိန်းစိန်နဲ့သူ့အစိုးရအဖွဲ့နာမည်ကောင်းရသွားမယ်။အောင်မြင်မှုပန်းနိုင်တစ်ခုရောက်သွားမယ်။နိုင်ငံတကာထောက်ခံမှုရသွားမယ်ဆိုပြီးမလိုလားစန့်ကျင်နေကြတဲ့ပြဿနာပါ။အဲ့ဒီအုပ်စုတွေဟာတကယ်တကယ်စစ်ကြောင့်ဒုက္ခရောက်နေတဲ့တိုင်းရင်းသားပြည်သူတွေအကျိုးစီးပွားကိုတော့ထက်တွက်ကြပုံမရပါဘူး
။ဒီလိုခြေအနေတွေအောက်မှာလက်ရှိတဖွဲ့ချင်းစီနဲ့ရထားတဲ့အပြစ်ရက်ရေးသဘောတူညီချက်တောင်အချိန်မီပြက်ပြဲသွားနိုင်တဲ့အန္တရာယ်ရှိနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်သူအခုငញ្ញံရေးလုံနေတာဟာတမတော်သားဇနီးတွေမုတ်ဆိုးမဘဝမရောက်ရလေအောင်တမတော်သားတွေခြေပြက်လက်ပြက်ဒုက္ခတွေမဖြစ်ရအောင်တိုင်းရင်းသားတွေဖွံ့ဖြိုးတိုးတက်အောင်လုံနေတာပါလို့ရှင်းပြနေတဲ့အင်အားစုအသီးသီးကြားမှာကြိုးရမ်းလမ်းလျှောက်နေသူတယောက်လိုဖြစ်နေတဲ့ဝန်ကြီးဦးအောင်မင်းအတွက်ဒီထက်ခက်ခဲတဲ့စင်ခုံမှုတွေတွေ့ကြုံရအောင်မှာဖြစ်တယ်လို့မြမငញ្ញံရေးအလန်းဝင်းနေစေဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်စီစဉ်ဖြစ်ပါတယ်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားစီစဉ်ပါမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့နိုင်ငံရေးပါတီတွေအကြောင်းကိုဆရာမောင်စွမ်းရည်ကသူ့အမြင်ကိုတင်ဆက်ထားပါတယ်ရှင်
ကမြဒီနေ့ကျွန်တော်ပြောချင်တာကတော့ဗမာပြည်ပါတီတွေအကြောင်းဖြစ်ပါတယ်ကျွန်တော်တို့ငယ်စဉ်တုန်းကတချင်းတပုတ်ကြားဘူးတယ်ဗမာပြည်မှာပါတီတွေကများတရှိခံနိုင်ပါမလားသဖြင့်ဖြစ်ပါတယ်ခုနှစ်အပိုင်းခြားအတိကြတော့မမှတ်မိတော့ပါဘူးပြည်သူလူထုကပါတီအဖွဲ့အစည်းတွေများတာကိုတပင်းချတဲ့အတန်းလို့ထင်ပါတယ်ရှစ်လေးလုံးရဲတော်ပုံကြီးပြီးတော့တပတ်ဒီအာဏာရှင်စနစ်ပြတ်သုံးပြီးပါတီဆောင်ရွေးကောက်ပွဲကြီးလုပ်ခွင့်ရပြီဆိုတော့လေတာလို့ကြီးကြိုးကြတယ်လို့ပါပဲပါတီတွေပေါ်လာလိုက်တာ200တောင်ကျော်ခဲ့တယ်ဆိုလားဒါကတော့ဒီမိုကရေစီခက်လမ်းပွင့်သွားပြီဆိုပြီးတက်တက်ကြွကြဖြစ်လာတဲ့လက္ခဏာတရားပါပဲခုခါ2015မှာရွေးကောက်ပွဲကြီးတစ်ခုဖြစ်တော့မယ်လို့ပြောင်းရတဲ့အခါမှာလေနိုင်ငံရေးပါတီအဖွဲ့အစည်းတွေ60ကျော်လောက်ရှိတယ်လို့ကြားသိရပါတယ်ဒီတစ်ခါဘာဖြစ်လို့ပါတီတွေတလောက်များတယ်လဲလို့စဉ်းစားကြည့်မိတယ်။ကျွန်တော်အဖြေကတော့လူတိုင်းအတွက်ဟုတ်ချင်မှလည်းဟုတ်မှာပေါ့။တခုတည်ကြတာကတော့ခေါင်းဆောင်လှုပ်ချင်တဲ့လူပိုလှုပ်ချင်တဲ့လူတွေများနေလို့ပဲလို့အောက်မင်းစဉ်းကျင်မိပါတယ်ခင်ဗျာ။မကြရင်လည်းဒီခါမှာအော်ပိုချုပ်တွေအပေါ်လုံးပွေလို့ဂျိုးရှုပ်နေရတဲ့အဲနောက်ထပ်ပါကျင်တွေကလည်းတဲများလာရဲ့လို့အဲများလေကောင်းလေလို့တွေးမိတဲ့လူလည်းရှိမှာပေါ့လေ။ကျွန်တော်စိုးရိမ်တာကမဲကြီးပြန်ကျဲကုန်မှာဆိုတာပါခုလိုပါတီတွေများတာကနိုင်ငံရေးတက်တန်နှုတ်နယ်ပြီးမရင်ကျက်နိုင်လို့ဖြစ်တတ်တဲ့လက္ခဏာတစ်ခုပါပဲလို့ထင်မိပါတယ်
ဒီမိုကရေစီအတားကြတဲ့နိုင်ငံတွေမှာတော့အဖွဲ့အစည်းနှစ်ဖွဲ့သုံးဖွဲ့ပဲရှိပါတော့တယ်အမေရိကန်ပြည်ထောင်စုမှာဆိုရင် Republican Party နဲ့ Democratic Party နှစ်ဖွဲ့ပဲအကောင်ပေါင်းတန်းရှိပါတယ်ခုအာဏာရနေတဲ့ Democratic Party ကအလုံးသမားစီရာတကားတွေပြောလို့လို့ Communist ဝါဒပဲရင်းမလို့လို့ပြောကြပေမဲ့တကယ်တော့အရင်းရှင် Party ကြီးနှစ်ခုပါပဲမကြိုက်လို့မင်းနဲ့ဖြုတ်ချရင်လည်းခံရမှာပါပဲခုတမတအိုဘလာမကလူမဲဆိုတော့စင်ရသားများတဲ့လူမဲတွေကသဘောကျနေကြမှာပါပဲဗမာပြည်အတွက်ကျွန်တော်ညာမိသလောက်ပြောရရင်တော့ကျွန်တော်တို့ပြည်သူလူထုဘက်ကရည်တည်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အခိုင်အမာရှိနေပါတယ်ခေါင်းဆောင်နေတာကဒေါအောင်ဆန်းစုကြည်ပါဘ ෝජ ုတ်တင်ဦးလို့ဗမာတမရှိအငိမ့်သားဘ ෝජ ုတ်လို့ပုဂ္ဂိုလ်ကြီးတွေဥမိုသူဥဒါဘန်းတို့ဦးချိုင်းတို့စတဲ့တိုင်းနေတဲ့လောကကပုံကိုယ်ကြီးရှိနေရှိရတဲ့ဆောက်ရှင်ဝိညာဉ်လေးရှိကြပါလေ။ဒေါအောင်ဆန်းစုကြည်ဆိုတာကကမ္ဘာခေါင်းဆောင်တွေနဲ့တင်းတင်းတယ်တယ်ရင်ပေါင်းတန်းနိုင်တဲ့ပုံကိုယ်မျိုးဖြစ်တဲ့အပြင်ကမ္ဘာဉာဏ်ရင်းတို့ပဲဆုရှင်ဖြစ်နေလေ။ကမ္ဘာလည်းမှာအာရှလည်းမှာတင်းနေတဲ့ပုံကိုယ်တူလေးဖြစ်ပါလေ။သူ့မှာလူပုံကိုယ်တဦးအနေနဲ့အားနဲ့ချက်ချင်းတဲ့ဖြစ်တယ်လို့ရှိမှာပါပဲ။ဒါပေမဲ့ဗမာပြည်မှာတစ်ခေတ်တယောက်ညတောင်ရာခဲရရှိလာတဲ့ခေါင်းဆောင်မျိုးဖြစ်ပါလေ။ဒီလိုထိတ်တန့်ခေါင်းဆောင်နဲ့အင်အားကြီးပါတီကြီးတရားရှိနေပြီဖြစ်တဲ့အတွေ့မဲကြီးပြန်ကျဲအောင်ဖြစ်နေစရာမလိုဘူးလို့ထင်ပါတယ်ကျွန်တော်စဉ်းစားမိတာကိုပြောလိုက်တာပါဒီမိုကရေစီဆိုပြီးအများတိုင်းလည်းမကောင်းတာတွေရှိတာကိုကောင်းတယ်ဆိုတာလည်းအများကြီးမရှိပါဘူးမတူတာတွေတော့ညီနေရမှာထင်ပါတယ်ပုဂ္ဂိုလ်ရေးမဟုတ်ရင်မညီနိုင်စရာမညီနိုင်စရာမရှိဘူးလို့ထင်ပါတယ်ခင်ဗျာကျွန်တော်မဆွမ်းရည်ပါ
ဆရာမန်ဆွမ်းကြီးရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16 kHz 10083ညာလိုင်းနိုမီတာ19 kHz 15115နဲ့လိုင်းနိုမီတာ48 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးပါမယ်ရှင
်။အီရတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့တီဂရစ်မြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်အီရတ်အစိုးရစစ်တပ်တွေဟာဆူနီအစွန်းရောက်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။အယ်ခိုင်ဒါအဖွဲ့ကနေခွဲထွက်လာတဲ့အုပ်စုဟာအီရတ်နိုင်ငံနဲ့စီးရီးယားနိုင်ငံမြောက်ပိုင်းဒေသတော်တော်များများကိုထိန်းချုပ်ထားပြီးအစ္စလာမစ်နိုင်ငံအဖြစ်ကြီးညာထားပါတယ်။ဒီဒေသကိုအစ္စလာမစ်အစွန်းရောက်အုပ်စုဖြစ်တဲ့ ISIL ထံကနေပြန်လည်ရရှိဖို့အတွက်မြေပြင်တပ်တွေလေကြောင်းကပါထိုးစစ်ဆင်ခဲ့ရတယ်လို့အီရတ်အစိုးရတပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောဆိုပါတယ်။လီဗျားနိုင်ငံဘန်ဂါစီမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝန်ရင်းကို2012ခုနှစ်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြမ်းဖက်ခေါင်းဆောင်အပါအဝင်မတင်ငါသူအကြမ်းဖက်သမားတွေကိုကျူးဘားနိုင်ငံမှာရှိတဲ့ဂွာတာနာမိုအမေရိကန်စစ်အခြေစိုက်အကျဉ်းစခန်းမှာထိန်းသိမ်းထားတယ်လို့အစ်စ်မြင့်အမေရိကန်လွှတ်တော်အမတ်တအူးကပြောဆိုပါတယ်အကြမ်းဖက်ခေါင်းဆောင်ကိုရန်သူတိုက်ခိုက်ရေးသမားအဖြစ်သတ်မှတ်ပြီးတော့ရာဇဝတ်သားအဖြစ်အမေရိကန်မျိုးပေါ်မှာထိန်းသိမ်းမထားသင့်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့အောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌဖြစ်တဲ့မိုက်ရိုဂျာစာCNN သတင်းဌာနကိုပြောဆိုပါရခင်ဗျာ
သတင်းချင်းချုပ်ကိုဥဆက်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတော့ engineer ကတော့ Dave Magnet ဖြစ်ပါတယ်ကျမကတော့နန္ဒာချက်ပါ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ဒီဒါအပြင်ရုံမြင့်တန်ကြားစီစဉ်တွေကိုညနေ9နာရီမှာ Asia Set 7ကနေလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင် VOA ကိုကြည့်ရှုအားနားဆင်အားပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.